တခါဒီမြောက်ပိုင်းအင်းတင်ကျူရော်မှာဝင်းရဆယ်ဦးတပြက်ခံမှုတရင်လက်ခဲ့ကြတဲ့ Reuters သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးနေတော့ကတမရဲ့ဝင်းငိမ့်တက်ပါခွင့်နဲ့လွတ်မြောက်လာပါလေ Reuters သတင်းတော့နှစ်ဦးကိုလွှတ်ပေးတဲ့ပုံမှာ American Protein နဲ့ပြည်သူ့ကတင်းမှုချုပ်ရုံးတို့ကကြိုးဆိုကြပါလေဒီကြောင့်မတ်တင်ကြီးထိုက်စူးစီးတင်ပြပါလိမ့်မယ
်အင်းစိန်ထောင်မှာ2018ခုနှစ်နှစ်ကုန်ပိုင်းကစလို့ဖန်စီ6နာရီခံခဲ့ရပြီးနောက်မှာတော့ရိုက်တာသတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့တမရရဲ့လွန်ငင်းချက်နာကွင်းနဲ့အင်ကာနစ်မှာပြန်လွတ်လာတဲ့အပေါ်နိုင်ငံတကာကကြိုဆိုကြပါတယ်။ဝါရှင်တန်ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနမှာအင်ကာနစ်ကျင်းပတဲ့လက်တင်အမေရိကတဝန်အမေရိကန်ရဲ့ခေါင်းဆောင်မှုညီလာခံမှာအမေရိကန်ဒုတိယတမရမိုက်ဖန်စ်ကအခုလိုပြောဆိုခဲ့ပါတယ
်။ Last fall we made clear to Aung San Suu Kyi of Burma.That the arrest and jailing of two journalists was deeply troubling.
ပြည်ကနေကိုမိုင်းကဒေါန်ဆန်းစုကြည်နဲ့တွေ့တော့ရိုက်တာသတင်းတော်နှစ်ယောက်ဖမ်းဆီးချောင်ချခံထားတာကတန်းနဲ့ချီတဲ့အမေရိကန်တွေအတွက်စိတ်ကိုစိတ်မတက်မသာဖြစ်ရတဲ့အကြောင်းနဲ့သူတို့ကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့ပါတယ်။သူတို့လုပ်ရမယ့်အလုပ်ကိုလုပ်ရင်းချောင်ချခံခဲ့ရပြီးရစ်ပေါင်း900ကျော်ထောင်ထဲမှာနေခဲ့ရပြီးတဲ့နောက်ရိုက်တာသတင်းတော်နှစ်ဦးလွတ်မြောက်သွားတာပါ။ရိုညာတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုသတင်းတင်ပြခဲ့ကြတာပါ။အမေရိကန်မှာရောကမ္ဘာတဝန်းမှာပါလတ်စွာထုတ်ပေါ်ခွင့်သက်သက်သတင်းမီဒီယာအပါအဝင်ဒီမိုကရေစီယူဆတွေကိုယုံကြည်ကြပါလေသတင်းတော်နှစ်ဦးကိုလွတ်ပေးတဲ့အပေါ်မှာကြိုးဆိုပါလေဒီလိုလွတ်ပေးလိုက်တာဆိုလို့ရှိရင်လွတ်လပ်ပြီးတော့နှောင့်မှုကင်းတဲ့သတင်းမီဒီယာအပေါ်အပြည့်သဘောဆောင်တဲ့လေးစားမှုတင်ကြတာဖြစ်တယ်လို့လည်းယုံကြည်ပါလေ
ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစင်ကာပူမှာလုပ်တဲ့အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းနိုင်ငံတော်အထံနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကရိုက်တာတနည်းတော်နှုတ်အရေးနဲ့ပတ်သက်ပြီးပြောဆိုခဲ့ပါလေ။ရိုဟင်ဂျာတွေအပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုတွင်းပြခဲ့တဲ့အတွက်ထောင်ချခံရတဲ့ရိုက်တာတနည်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လွတ်မြောက်လာတာဟာဆိုရင်တရင်ကောင်းပါလို့အင်ကာနစ်မှာတွစ်တာလူမှုကွန်ရက်မှာလဲအမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ကရေးသားခဲ့ပါလေ။ခိုင်မာအောင်တဲ့ဒီမိုကရေစီစနစ်အတွက်တရင်လွတ်လပ်ခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်ကမရှိမဖြစ်ဖြစ်တယ်ဆိုလဲဒုသမ္မတကပြောပါလေ။ရိုက်တာတင်းတောင်နှစ်ဦးလွတ်ပေးဖို့မြန်မာရဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကလည်းကြိုဆိုပါတယ်။ရိုက်တာတင်းတောင်နှစ်ဦးလွတ်မြောက်ရေးအတွက်အမေရိကန်အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကလွှတ်တော်အမတ်တွေကလည်းတိုက်တွန်းတောင်းဆိုခဲ့ကြတာပါ။တင်းရေးသားဖော်ပြမှုကြောင့်ထောင်ဒဏ်ခုနှစ်ပြည့်ကြာခံဖို့ပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ထောင်ထဲမှာတနှစ်ကျော်ကြာခဲ့ပြီးတဲ့နောက်အခုလိုလွတ်မြောက်လာတဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုစကူတာရက်စ်ကလည်းကြိုဆိုပါတယ်ကျော်ခွင့်ရကြတော့
freedom of release of the two Reuters journalists in Myanmar I can tell you
ရိုက်တာတရင်တော့လို့ဖြစ်တဲ့ဝါလုံးနဲ့ကျော်စိုးတို့လွတ်လာတဲ့တရင်ကြောင့်အတွင်းရေးမှူးချုပ်အနေနဲ့အတော်လေးစိတ်သက်သာရရပါတယ
်ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့ကျော်ခွင့်ရရာဘီနာရှန်ဒါစနီကတော့
It is good news that Walionena Kwesou
Walone Jo Sou lo lo myaw la da ha tadin kaung ma da bin ne tru ko asa ka de ga phan si pi lo pye tan cha ma pho ma jet ma bu
ko Walone ko Jo Sou do lo myaw la da lo be tacha phan si tya phet so khan ni ya de tadin thama ri tabo da kwe pya tu di le lo myaw pho myo lin chan ku la tam ga lu khwin yi yong ye pyo kwin ya Rabina Shandasani ga pyo ba de
This case is one of many where restrictive legislation has been used to limit
နိုင်ငံတွင်းမှာသဘောထားကွဲပြားသူတွေနှုတ်ပင်နေစေဖို့နဲ့သတင်းလလခွင့်ကိုထိန်းချုပ်ရေးအတွက်တမ်းနဲ့ကန့်သက်တဲ့ဥပဒေတွေတုံးပြီးတော့လှုပ်ဆောင်မှုအများပြားတဲ့ကတစ်ခုပဲဖြစ်ပါတယ်။လုံးလုံးဆယ်ဖြစ်နေတဲ့အမှုတွေကအများကြီးရှိပါသေးတယ်။ဒီကိစ္စအချို့ကိုပြောရမယ်ဆိုရင်နိုင်ငံအဖွဲ့အစည်းပေါ်မှာသဘောထားကွဲပြားမှုဝေဖန်မှုတွေကြောင့်ဧရာဝတီတင်ထန်လာတဲ့အေဒီတာကိုပြီးခဲ့တဲ့ဧပြီလကတရားဆက်ဆိုထားတာဖြစ်ပါတယ်
။ထောင်ချခံရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးလွတ်မြောက်ရေးတိုက်တွန်းကြိုးပမ်းခဲ့သူတူဖြစ်တဲ့ဗြိတိန်နိုင်ငံဆိုင်ဝန်ကြီးဂျယ်ရမီဟန်ကလည်
း Well, this is fantastic news for Walone and Chorsou who have been in prison unjustly.
မတရားတဲ့ထောင်ချကြီးချခံခဲ့ရတဲ့ဝါလုံးနဲ့ကျော်စိုးဦးအတွက်ဒါဟာပြောပြတဲ့တင်းမှာနောက်တရင်လလက်ခွင့်ကိုထောက်ခံကြတဲ့ကျွန်တော်တို့အားလုံးလည်းစိတ်သက်သာရရတာပါ။နောက်အခုချိန်ကကမ္ဘာမှာမီဒီယာလွတ်လပ်ခွင့်ကျဆင်းနေတယ်မလို့ဒီကိစ္စကမျှော်လင့်ချက်ရောင်းချတန်းလာတာပါ။ပြီးခဲ့တဲ့နှစ်တုန်းကဆိုရင်ဒရင်းလောက်တွေသူတို့အလုပ်သူတို့လုပ်ရင်တည်ဆုံးခဲ့ရသူ99ယောက်ရှိပါတယ်
။ တခါကြီးနဲ့ဆိုင်ရာအကြံပြုချက်များအကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီရဲ့အကြံပြုအဖွဲ့မှပါဝင်ခဲ့ပြီးရိုက်တာ3000နှစ်ဦးလူမျိုးရေးတိုက်တွန်းဆောင်ရွက်ခဲ့သူတဦးဖြစ်တဲ့ဗီတင်ဘီင်ကောင်စီအဖွဲ့ဝင်ဟောင်း Lord Aradazi ကတော့အခုလိုပြောပါတယ
် And it took time it took time because there is a strong belief in this country on the judiciary and the
ရှင်ယူခဲ့ရပါတယ်။ဒါကြောင့်လဲဆိုတော့ဒီနိုင်ငံမှာကတရားစီရင်ရေးအပေါ်မှာအခိုင်အမာယုံကြည်ကြလို့ပါအမှုတစ်လျှောက်လုံးကိုကြည့်ရင်လည်းတရားဥပဒေကြောင်းအရလုံသွားတာပ
ါရိုက်တာတင်းထောက်တီဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကတော့အင်ဂျင်ရွာမှာရိုဟင်ဂျာတွေတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာလူ့ကျုံရေးတပ်ဖွဲ့တွေထံကတင်းကြားယူနိုင်ဖို့ကြိုးပမ်းရင်းဖမ်းဆီးတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်သူတို့ကတော့နိုင်ငံတော်လျှော့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်နဲ့ခုနှစ်နှစ်ကြာခံဖို့တရားရုံးကအမိန့်ချမှတ်ခဲ့တာပါအမှုကိုအဆင့်ဆင့်အယူခံတက်ခဲ့ပေမဲ့လည်းမအောင်မမြင်ဖြစ်ခဲ့ရပြီးနောက်ဆုံးမှာသမရရဲ့လူငင်းသက်သာခွင့်နဲ့လွတ်မြောက်လာခဲ့တာဖြစ်ပါလိမ့်ရှင်